ရွင်ကြရီအပါအဝင်မြန်မာနိုင်ငံကအထောက်အထားမဲ့ဝင်ရောက်လာသူတရားကျော်ကိုထိုင်းနိုင်ငံအနောက်ပိုင်းပရာချုခရီခံပြည်နယ်မှာထိုင်းအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်လူမောင်ကိုတွေကားနဲ့တင်ဆောင်လာသူတွေထဲမှာအရွယ်မရောက်သေးသူကလေး20ကျော်ပါဝင်ခဲ့တယ်လို့အလုသမားရေးလှုပ်ရှားသူတွေကပြောဆိုခဲ့ပါတယ်အပြည့်အစုံကတော့ VOA ထိုင်းအခြေစိုက်သတင်းတော့မတ်အေးအေးမှာကပြောပြမှာပါ
ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေပစင်အစ်စ်စ်လာကြပြီးပရာကျွတ်ခီရီခံပြည်နယ်ကနေထိုင်းမလေးနယ်စပ်ထိသွားပြီးမလေးရှားနိုင်ငံကိုသွားကြမဲ့ရိုဟင်ဂျာတွေပါဝင်မြန်မာတရားကျော်ကိုဖေဖော်ဝါရီလ28ရက်နေ့ကဖမ်းမိခဲ့တာဖြစ်ပါတယ်သူတို့တွေကိုလူကုန်ကူးသူတွေက6ဘိန်းကားကြီးနဲ့တယ်ဆောင်လာပြီးကားပြက်တာကြောင့်ရန်နာနေစင်မှာပဲဖမ်းမိခဲ့တာဖြစ်ကြောင်းထိုင်းမလေးနယ်စပ်ဟရယ်မြို့ကရှေ့ပြောင်းလူသမားအခွင့်အရေးကွန်ရက်ကဥပကြီးကအခုလိုပြောပြပါတယ
်ဒီတရားနဲ့ဆစ်ဆရာကိုတန်လာတဲ့ shopping cart ကအဲ့မှာလမ်းမှာဆက်ပြက်သွားတယ်မဟ
ုတ်ကဲ့
ဆက်ပြက်သွားတော့အဲ့မှာလူတွေကလည်းရုံညာဆက်ခါဖြစ်ပြီးတော့အပန်းတွေထွက်လာတာပေါ့နော်အဲ့လိုအပန်းတွေထွက်လာပြီးတော့မတန်ခါမှုတွေဖြစ်ပြီးတော့အဲ့မှာအမင်းကရဲရွာကလူတွေကတိုင်လိုက်တာဟုတ်ကဲ့အဲ့လိုတိုင်ပြီးတော့ဖန်ဆန်ထိတာတဲ့အနေထားပါအကျွမ်းမှာပဲဖန်ဆန်ထိတယ်မဟုတ်ကဲ့
သူတို့တွေဟာမြန်မာနိုင်ငံရခိုင်ပြည်နယ်ကနေထိုင်းမြန်မာနယ်စပ်မြောက်ပြည်မဲဆောက်ထိလာခဲ့ကြတာပါအဲ့ဒီကနေတဆင့်ထိုင်းနိုင်ငံအတွင်းပိုင်းကိုလူပွဲစားတွေကအစဉ်အဆက်ပို့ဆောင်ပေးခဲ့တာဖြစ်ကြောင်းပြောပြပါပါတယ
်အဲ့ပေါ့မူဆလမ်ကျွန်တော်တို့ရိုနင်ဂျာတွေအပအဝင်ကျွန်တော်တို့ဒီမြန်မာတိုင်းရင်းသားတွေပေါ့နော်အားလုံးတရားနဲ့ဆက်ရှိရပါမှာကျွန်တော်တို့ဒီမဲဆောက်လမ်းကတက်လာတယ်လို့ပြရပါတယ်မဟုတ်ကဲ့
ဟုတ်ကဲ
့မိဆောက်ဘက်ကနေပြီးတော့သူတို့ကဒီမလေးရှားကိုဝမ်းမြေးသူတွေပါကျွန်တော်တို့မြန်မာနိုင်ငံနေနေအစုံပါမှာဟုတ်ကဲ့မြန်မာနိုင်ငံနေအနှံ့ကပေါ့နော်ညာတော့ကျွန်တော်တို့ဒီရခိုင်ခဲပါတော်တော်များတယ်မှရခိုင်ဘက်ကတော်တော်များတယ်မှဟုတ
်ကဲ့
မွတ်စလင်တွေပါတာပေါ့နော
်ပရာချုခီရီကန်ပြည်နယ်ဘတ်စဖန်းမြို့နယ်ဖက်ကဆန်လမ်းမကြီးပေါ်မှာ6ဘိန်းကားတစ်စီးတက်နေပြီးအဲ့ဒီကားပေါ်မှာကွန်တိန်နာကြီးတစ်ခုတဲဆောင်လာပြီးအဲ့ဒီကွန်တိန်နာကြီးထဲမှာအသက်မပြည့်သေးတဲ့ကလေး20ယောက်အပါအဝင်လူ120နီးပါးလိုက်ပါလာတာဖြစ်ပါတယ်ရှင်